ထိုင်းနိုင်ငံအတွင်းကိုမြန်မာပြည်တွင်းကအထောက်ထားမဲ့တွေဟာထိုင်းမြန်မာနယ်စပ်တွေကနေတဆင့်တပတ်အတွင်းလူ၃၀၀နီးပါးအလုံးရင်းနဲ့ဝင်လာတဲ့အတွက်ထိုင်းဝင်ကြီးချုပ်ကနယ်စပ်တွေမှာလုံခြုံရေးကိုပုံမတင်ချက်ဖို့သတိပေးခဲ့တာပါဒါပေမဲ့လည်းနှစ်ရက်အတွင်းမြန်မာနိုင်ငံဘက်ကဝင်လာသူရိုဟင်ဂျာရဲ့ပါဝင်
လူငါးရာနီးပါးလောက်ဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်။ဒီရပိုင်းထဲမှာတော့ကျွန်တော်တက်စီနယ်ထဲမှာတော့ဒီရိုဟင်ဂျာဆေးရောက်တဲ့ဒီရခိုင်ပြည်နယ်ဘက်ကနေဝင်လာတယ်သူတို့ရဲ့လမ်းကြောင်းကြီးကဝင်ရမှုကရှေ့ရရတယ်ဒါဒုတိယအကြိမ်ဝင်ရမှုပဲပြီးခဲ့တဲ့လရေကလည်းရိုဟင်ဂျာဆေးရောက်တဲ့မကဝင်
ไทยเนี่ยตะเนนไทยเนี่ยสักกะเลยลูเตียละဝင်လာသလိုကျွန်တော်ချင်းလိုက်ကြီးเนี่ยတက်ကလည်းအဲ့လိုပဲလူငါးဆယ်ကျော်လောက်ဝင်လာတယ်အလားတူပဲကျွန်တော်ဘဏ္ဍာပေးနာမှာရှိခဲ့ไทยနိုင်ငံတောင်ပိုင်းဘဏ္ဍာပေးနာချုံဖုံခရိုင်နေရလဲငါးဆယ်ကျော်ဝင်လာတယ်ဟိုပြောမစို့မော်တော်ရင်းနဲ့တောင်ဝင်လာတဲ့အတွက်အတရားမွေမြန်မာဆက်ရှိရောက်ဝင်လာတဲ့လူမောက်ကတိတ်ပေါက်တယ်လူမလာကိုရနေတော့တန်က အဖမ်းစည်းတွေကိုတီးတက်ပို့ပြီးတော့အဆင့်မြင့်ပြီးပြုလုပ်မယ်။နေသားမှာဝင်ရအောင်မြေရအောင်ပါပို့မှုပြီးတော့တင်းတင်းကြပ်ကြပ်ကြိုက်တွေပြီးတော့အရေးယူဆောင်ရွက်သွားမယ်လို့ပြောပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ဝင်လာတယ်
ကျိမပီနယ်ထဲမှာလည်းမြန်မာနိုင်ငံသား60ကျော်ကိုမနေ့ကပဲထပ်ပြီးဖမ်းမိခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုတ်ကိုင်ရှားပါမှုတွေကြုံနေတာကအဓိကအချက်ဖြစ်တယ်လို့လည်းအလုတ်သမားရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။နိုင်ငံသဘောတူညီချက်နဲ့လာဖို့စောင့်ဆိုင်းနေကြတဲ့မြန်မာအလုတ်သမားတွေဟာလည်းကိုဗစ်ကပ်ဘေးကြောင့်ထိုင်းမြန်မာနယ်စပ်တရားတွေပိတ်ထားတဲ့အတွက်ရတဲ့နီးလန်းတွေနဲ့ထိုင်းထဲကိုဝင်လာကြတာရှိတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ဒါရီအောင်မြန်မာနိုင်ငံမှာနိုင်ငံရေးမငြိမ်သက်တာတစ်ချက်မြန်မာနိုင်ငံမှာအလုတ်ကိုင်ပါရှားပြီးတော့ငွေနှဲသွားတာတစ်ချက်မြန်မာနိုင်ငံမှာ MO စနစ်နဲ့အားလုံးအဆက်ဆက်ရပြင်ဆင်ပြီးတာမှာထိုင်းနိုင်ငံရဲ့ကိုဗစ်ရေးပေါ်ကလာနှစ်နှစ်နီးပါးကြာသွားပြီးတော့မဆောင်ဆိုင်နိုင်ပြီးအရင်ဆုံးဝင်လာတာတစ်ချက
်ထိုင်းနိုင်ငံအတွင်းမှာ2021နှစ်စကစပြီး10လအတွင်းအထောက်ထားမဲ့ရှစ်ကျောင်းလို့တမား3000ကျော်ဖမ်းမိတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုထားပါတယ်။နိုဝင်ဘာလ1ရက်နေ့ကစပြီးတရင်တပတ်အတွင်းတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား2800ကျော်ကိုလည်းဖမ်းမိခဲ့ပါတယ်။အခုနောက်ထပ်လည်း2ရက်အတွင်းမြန်မာနိုင်ငံဘက်ကဝင်လာသူ900ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ရှင်။